ီးရီးယားအစိုးရကသာအကူအညီတောင်းခံလာခဲ့မယ်ဆိုရင်ရုရှားအနေနဲ့သူ့ရဲ့တပ်တွေကိုတတ်ခတ်ရေးအတွက်ဆေးလွတ်ဖို့စဉ်းစားလာနိုင်တယ်လို့ရုရှားနိုင်ငံကပြောလိုက်ပါတယ်။ဘလို့အကူအညီမျိုးကမဆိုအကူအညီပေးဖို့တောင်းခံလာခဲ့မယ်ဆိုရင်ဆွေးနွေးတိုင်ပင်ပြီးချင်းချင်းဆုံးဖြတ်သွားမှာဖြစ်တယ်လို့ရုရှားအစိုးရပြောခွင့်ရပုဂ္ဂိုလ်ဒီမီထရီပက်စကော့ဖ်ကပြောလိုက်ပါတယ်။ဆီးရီးယားနိုင်ငံမှာရုရှားစစ်တပ်တွေတည်ရှိမှုနဲ့ပတ်သက်ပြီးအမေရိကန်ဘက်ကစိုးရိမ်မှုတွေဆက်ဖြစ်နေတဲ့အချိန်မှာပဲအခုလိုရုရှားဘက်ကပြောလိုက်တာပါ။ရုရှားကဆီးရီးယားနိုင်ငံကိုတင့်ကားတွေစစ်ရေးအကြံပေးတွေနှိပညာကျွမ်းကျင်သူတွေနဲ့လုံခြုံရေးတပ်ဖွဲ့တွေဆီလွတ်ခဲ့ပြီးဆီးရီးယားသမ္မတဘရှားအယ်အာဆတ်ရဲ့အမခန်နယ်မြေဖြစ်တဲ့လတ်တာခီယာမြို့နားမှာလက်တချေဆိုင်စခန်းတည်ဆောက်သွားမဲ့ပုံတွေ့ရပါတယ်။ဆီးရီးယားနိုင်ငံထဲမှာရုရှားနဲ့ပတ်သက်မှုတွေတိုးလာနေတာနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ဂယ်ရီကရုရှားနိုင်ငံခြားရေးဝန်ကြီးဆာဂျေးလက်ဗရော့ကိုအခုသတင်းမှအစောပိုင်းကသတိပေးခဲ့ပါတယ်။ရုရှားနိုင်ငံကအာဆတ်အစိုးရကိုဆက်လက်ပံ့ပိုးနေတဲ့အတွက်ပဋိပက္ခတွေဆက်တိုးမြင့်လာနေပြီးအစွန်းရောက်ဝါဒကိုတိုက်ဖျက်ဖို့အတွက်အမေရိကန်နဲ့ရုရှားတို့ကြားပုံရိပ်မှတ်ချက်ကိုထိခိုက်လာစေတယ်လို့ဝန်ကြီးကယ်ရီကရုရှားနိုင်ငံခြားရေးဝန်ကြီးကိုပြောခဲ့တယ်လို့ဆိုပါတယ်ရှင်။